မြန်မာနိုင်ငံအာဆီယံပုံမှန်စည်းဝေးပြန်တက်နိုင်ဖို့ကူညီသွားမယ့်သဘောအာဆီယံလက်ချဥက္ကဋ္ဌသည်ကမ္ဘောဒီးယားနိုင်ငံခေါင်းဆောင်ကပြောလိုက်ပါတယ်။သူ့အနေနဲ့မြန်မာနိုင်ငံသားဝင်ကြီးကို၈ဘတ်ဒီဇင်ဘာ6ရက်နဲ့9ရက်မှာကမ္ဘောဒီးယားကိုလာဖို့ဖိတ်ကြားထားပြီးသူကိုယ်တိုင်လည်းမြန်မာနိုင်ငံသွားဖို့အသင့်ရှိနေပြီလို့ကမ္ဘောဒီးယားနိုင်ငံဝင်ကြီးချုပ်ဟွန်ဆန်ကအခုလိုပြောလိုက်ပါတယ်
။ခ្ញុំត្រៀមខ្លួនជាស្រេចដើម្បីធ្វើដំណើរទៅកាន់ម៉ាយូម៉ាដោយមិនដាក់លក្ខខណ្ឌទុកជាមុន
ကျွန်တော်ဘာချိုတင်သတ်မှတ်ချက်မှာထားပဲမြန်မာနိုင်ငံကိုသွားဖို့အသင့်ရှိနေပါတယ်ကမ္ဘောဒီးယားနိုင်ငံဝင်ကြီးချုပ်အဖြစ်နဲ့သွားမှာပါအာဆီယံခေါင်းဆောင်တွေဘယ်လိုသဘောထားလဲတော့မသိပါဘူးဒါပေမဲ့ကမ္ဘောဒီးယားဝင်ကြီးချုပ်အဖြစ်ပဲသွားမှာပါအခုတော့ဘာလို့ဆောင်ချက်မှာစမလုပ်ရသေးပါဘူးလို့ကမ္ဘောဒီးယားခမာစကားနဲ့ VOA ခမာဌာနကိုဝင်ကြီးချုပ်ဟွန်ဆန်ကမနေ့ကပြောသွားတာပါမြန်မာနိုင်ငံအနေနဲ့အာဆီယံသဘောတူညီချက်တွေကိုအကောင့်ထဲမဖော်နိုင်တာကြောင့်အာဆီယံပါဝင်အာဆီယံနဲ့ဆက်ဆက်ထိပ်သီးဆွေးနွေးပွဲတွေမှာမြန်မာကိုမဖိတ်ပဲထားခဲ့ပါတယ်အာဆီယံကိုကိုးနိုင်ငံအဖြစ်သဘောနဲ့အခုတိုင်ဆက်သွားတင်သလားဆယ်နိုင်ငံပြန်ဖြစ်ဖို့တင်သလားဆိုတာကိုလည်းကမ္ဘောဒီးယားခေါင်းဆောင်ကအခမ်းအနားမေးခွန်းတစ်ခုမှာမေးခွန်းထုတ်ခဲ့ပါတယ်။ဒါအပြင်မိဘတွေကိုကျဉ်းက်စေဖို့တသက်နဲ့ကိုယ်ရင်ကြီးကိုကိုပြန်ဖြတ်တော်မှာလားလို့မေးခွန်းထုတ်လိုက်တယ်လို့ဒီကိစ္စကိုအဖြေရှာဖို့လိုတယ်လို့လည်းကမ္ဘောဒီးယားခေါင်းဆောင်ကပြောပါတယ်။ပယ်မိတ်ဆွေတွေကိုလည်းဆိုတာကိုတော့ထည့်မပြောခဲ့ပါဘူးခင်ဗျ။